ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တို့ရဲ့အစမ်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်အတွင်းအခြေခံစားတောက်ကုန်တွေစပြီးတော့အခက်အခဲဖြစ်လာနေတယ်လို့ချင်းပြည်နယ်စီပင်ဝန်ကြီးကပြောပါတယ်။အဓိကကုန်စည်စီးဆင်းရာလမ်းကြောင်းကြောက်တော်ပလောဝရေလမ်းပိတ်နေတာတပတ်နီးပါးဖြစ်နေတယ်လို့ကလရန်မြစ်ကြောင်းအတွင်းဆက်လေသွားလာမှုရပ်ဆိုင်သွားလို့ကုန်စည်စီးဆင်းမှုရပ်တန့်နေပြီးလှေစည်းခရီးသည်တွေပိတ်မိနေတာလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင
်။ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အဆက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတပတ်လောက်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရေလမ်းခီးပိတ်ဆို့မှုဖြစ်ပွားခဲ့တယ်လို့ပလက်ဝါမြို့နယ်ဒေသခံချင်းပြည်နယ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါရ။
တလောကကျွန်တော်မိဝနာမှာဖြစ်တယ်တမနာမှာဖြစ်တယ်အဲ့ဒီမိဝနာမှာဖြစ်တဲ့ဖြစ်စဉ်ကြောင့်ဒီလမ်းကြောင်းကောင်းလို့မရဖြစ်နေပါဘူးနော်နောက်ပြီးတရားကုန်ကြီးစစ်စစ်မှုလည်းမရှိတဲ့ခါကျတော့ကုန်စည်လဲဈေးနှုန်းတွေတက်ကုန်တယ်ပေါ့အလိုစီတွေဖြစ်နေတယ
်ကြောက်တော့ပလက်ဝကလတန်မြစ်ကြောင်းမှာဆက်လှည့်တွေသွားလာရင်ပြစ်ကတ်မှုတွေရှိနေလို့ဆက်လှည့်သမားတွေမတော်ရဲကြဘူးလို့ဆက်လှည့်ပိုင်ရှင်တို့ကအခုလိုပြောပါတယ
်ကြောက်ရင်ဖြစ်တဲ့မတော်ရဲနေလွတ်တဲ့အဲ့ဒါပြက်လို့ရှိရင်ဖြစ်တဲ့ဒါကပြန်မနေဘူးအဲ့လမ်းကြောင်းပြစ်တာအသက်ကျကြီ
းဒီလိုကုန်စည်စီးဆင်းရရေလမ်းကြောင်းပိတ်သွားတာကြောင့်ပလက်ဝမြို့နယ်မှာဂုံစင်းနှုံကြီးမြင့်လာပြီးအခြေခံစားသုံးကုန်တွေပြတ်လတ်နေပြီလို့အဆိုပါဆက်လက်ပိုင်ရှင်ကပဲဆက်ပြောပါတယ
်စားသုံးကုန်တွေကကျုပ်အရင်တစ်ထောင်ဖို့ရှိလုံးရတာအခုတစ်ထောင်ဖို့လဲလို့ခံတယ်ကတော့မရှိတော့ဘူးခံတယ်ကစီးထဲမှာရောက်မဆက်ခံတယ်ကမရှိတော့ဘူးခံရစီးရမရှိတော့ဘူးချင်းချင်းကျွဲအခုဘီယာတို့အရက်တော့ပြတ်သွားပြီပလက်ဝမြို့က
အခုလက်ရှိပလက်ဝမြို့နယ်မှာရခိုင်ကကြံ့ငွေ 2,000 လောက်ပေးရတဲ့စံသိက်ဟာ 3,000 နီးပါးအထိမြင့်သက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပလက်ဝမြို့မှာအခြေခံစားသုံးကုန်ပြင်လောင်စာဆီတွေပါဈေးသက်နေတယ်လို့ကျောင်းဆရာဦးအောင်လွင်ကပြောပါတယ်
။ဒီလက်ကကပိတ်ဆို့ထားလို့ကုန်ဝေကမရောက်ဘူးပေါ့နော်။လောကဒီဈေးဒက်စီလည်းလိုပဲဈေးသက်တယ်ပေါ့ကွာ။စံသိက်တော့စံတော်မဈေးသေးမှမရှိတော့ဘူးဝေဖို့အတွက်တော့မရှိတော့ဘူး။
ဖေဖော်ဝါရီလ6ရက်နေ့ကစပြီးတော့ပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်ကလတန်မြစ်ကြောင်းတစ်လျှောက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲဖြစ်ပွားနေခဲ့တာပါဒီလိုတိုက်ပွဲဖြစ်စဉ်ကြောင့်ပလက်ဝါဒေသခံရာနဲ့ချီကြောက်တော်မြို့နယ်တွင်ပိတ်မိနေတယ်လို့ချင်းမြင်းနယ်ဝန်ကြီးဦးစိုးထက်ကပြောပါတယ
်အခုကျွန်တော်တို့ဒီတပ်ဖက်ကဆက်လက်ခုနစ်ရှစ်စီလောက်ကကြောက်တော်မှာတောင်းတင်နေတယ်ပေါ့ဆိုတော့အဲ့ဒီမှာပလက်ဝါသားတွေအခုကျွန်တော်ကြည့်တော့ညလောက်ကတောင်းတင်ပြီးတော့သူတို့အခုခက်ခဲဖြစ်တာပေါ့နော်ဆိုင်တော်ကြီးကပကအစားခက်ခဲဖြစ်လာတာပေါ့ကျွန်တော်တို့လည်းဆက်သွယ်ပေးမယ်ကျွန်တော်တို့ကဒီစစ်ဖြစ်တဲ့နေရာမှာကျတော့ကြီးကြီးရောက်ဝင်လို့လို့အဆင်မပြေဘူးဒီဖြစ်စဉ်တွေကိုပဲအပေါ်တင်နေရတာပေါ့
ပလက်ဝါမြို့နယ်ဟာရေလမ်းကိုယ်တိုင်အမိပြုနေရတာကြောင့်ဒီလိုရေလမ်းပိတ်သွားလို့အခက်အခဲရှိလာနေတာပါဘယ်လိုအခြေအနေဖြစ်ဖြစ်ရေလမ်းကြောင်းပွင့်အောင်လှုပ်ဆောင်ဖို့အရေးကြီးကြောင်းဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်ဒီနယ်ကအနေနဲ့ကျွန်တော်တို့ရအဓိကခုံစည်စစ်ဆင်မှုကစစ်တွေကြောက်တော့ပလက်ဝလမ်းကြောင်းဖြစ်တယ်ခင်ဗျအဲ့ဒီလမ်းကြောင်းကိုပဲဘလို့ပုံစံနဲ့တည်းပွင့်အောင်လုပ်ပြီးမှခုံစည်စစ်ဆင်မှုလုပ်လို့ရမှာခင်ဗျကျန်တဲ့လမ်းကြောင်းတော့လောလောဆယ်မရှိဘူးကျွန်တော်ကဘလက်ဝဒီစမီမတူဒီလမ်းလဲဟိုနှွေးမဆောင်သွားလို့ရအောင်လုပ်နေတယ်နောက်ပိုင်းကျရင်တော့လေဒီတီမကခုံစည်ကိုကျွန်တော်ဒီမတူပီရနေပြီးတော့ပလက်ဝပိုရစနေလဲဒီအချိန်နည်းနည်းဆိုကျွန်တော်ပြန်စဉ်းစားရမှာပေါ့
တိုင်းနယ်ပြည်နယ်အနေကချင်းပြည်နယ်ဟာဖွံ့ဖြိုးမှုအနောက်ကျဆုံးနဲ့လမ်းမဆက်တွေရေအခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်မြန်မာစစ်တပ်နဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ပလက်ဝမြို့နယ်ဟာညမထွက်ရမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ဖြတ်တောက်ခံထားရပါတယ်။နှစ်ဖက်စစ်ရေးပဋိပက္ခဖြစ်စဉ်တွင်ပလက်ဝမြို့နယ်ဒေသခံ4000ခန့်ဟာစစ်ဘေးဒုက္ခသည်အဖြစ်စစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ။